ရှိတော်အရှာကနိုင်ငံပြောင်းရွှေ့ဒုက္ခသည်များအရေးကိုပြည့်ပြည့်စုံတဲ့လူထုခြေပြုချင်းကပ်မှုနဲ့အစီအစာရဖို့ကုလသမဂ္ဂအရာရှိကြီးတွေကတောင်းဆိုလိုက်ပါတယ်။ဒီပတ်နောက်ပိုင်းအာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲမတိုင်ခင်ကုလသမဂ္ဂအေဂျင်စီအကြီးအကဲတွေကအခုလိုတောင်းဆိုလိုက်ကြပါ။ဒုက္ခသည်များဆရာမဟာမင်းကြီးလူခွေရေးမဟာမင်းကြီးနိုင်ငံကူးပြောင်းမှုနဲ့ဖွံ့ဖြိုးရေးဆရာညွှန်ကြားမှုချုပ်မူရင်းနဲ့ပြည်မှုဆရာကုလရုံးအကြီးအကဲစားတဲ့ပုဂ္ဂိုလ်တွေကပြောင်းရွှေ့မှုအတွက်လုံးလုံးတရားဝင်တဲ့နိလန်းတွေဆာဖွေဖို့နဲ့လူမောင်ခိုးတွေကိုအရေးယူနိုင်မဲ့ဥပဒေတွေပြဋ္ဌာန်းဖို့အတွက်ပါအာဆီယံနိုင်ငံအစိုးရတွေကိုတိုက်တွန်းထားပါတယ်။ပုံမှန်မဟုတ်တဲ့နိုင်ငံကူးပြောင်းရမှုတွေအတွက်အခြေခံအကြောင်းရင်းတွေကိုဆာဖွေဖြည့်ဆည်းရပြီးရွှေပြောင်းသူတွေဒုက္ခသည်တွေနဲ့လူခွင်ရေးကိုမူရင်းနိုင်ငံတွေမှာရောလမ်းခီးနဲ့ဆက်ရောက်လာတဲ့နိုင်ငံတွေကပါအကာအကွယ်ပေးရဖို့လဲဆော်ဟောထားပါတယ်။တချိန်တည်းမှာပဲလူမောင်ခိုးတွေကိုထိထိရောက်ရောက်အရေးယူဖို့ခိုးကူးရမဲ့ခိုးလုံခွင်တောင်းခံသူတွေကိုကာကွယ်ဖို့မြန်မာနိုင်ငံကရိုဟင်ဂျာသူတွေနှိပ်ကွပ်ခံရမှုအပါအဝင်လူအုပ်စုပြောင်းရွှေ့မှုပြဿနာတွေအခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့ပြပြသားသားလှုပ်ဆောင်ကြပါလို့ကောလာလမ်ပူမှာစီဝဲမဲ့အာဆီယံပြည်ထောင်ဝန်ကြီးများကိုလူခွင့်ရေးဆိုင်ရာအာဆီယံအမတ်တွေကတောင်းဆိုထားပါတယ်။ Amnesty International ခေါ်နိုင်ငံကလူညင်းချက်တာဝင်အဖွဲ့ကလည်းအာဆီယံဟာဒုက္ခသည်တွေနဲ့ပြောင်းရွှေ့အခြေချသူတွေအရေးထိထိရောက်ရောက်အကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။